ထိုင်းမြန်မာနယ်စပ်ပရာကျွတ်ခီရီခန်ပြည်နယ်မင်းမြို့နယ်မှာမြို့နယ်တွေကဒေါ်လန်တနေရာမှာတရားမဝင်နယ်စပ်ဖြတ်ပြီးတော့မလေးရှားနိုင်ငံကိုသွားကြမယ်မြန်မာ20ကျော်နဲ့အတူမွေးစေဝါတချို့ကိုလည်းထိုင်းနယ်မြေလူမျိုးရေးအာဏာပိုင်တွေကမတ်လ10ရက်နေ့ကဖမ်းဆီးလိုက်ပါတယ်အလားတူတပ်ခရိုင်တွင်ကမဲချလောင်ကြေးရွာမှာလည်းမြန်မာတအူအဖမ်းခံခဲ့ရပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မဟေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမှာလည်းဆက်ပရာကျုတ်ခီရီကန်ပြည်နယ်မင်းမြို့နယ်အောင်ရွက်ကျေးရွာအုပ်စုတွေကတော်လန့်တနေရမှာလူပွဲစားတွေနဲ့အတူမြန်မာနိုင်ငံသားတွေဖမ်းဆီးခံခဲ့ရတာပါဒီထဲကတဦးကတော့မူရစေဝါတွေပါတဲဆောင်လာတဲ့အတွက်တရားမဝင်ခိုးဝင်မှုမူရစေဝါအမှုတွေနဲ့အရေးယူခံရမှာဖြစ်တယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်ဒေသခံလူမျိုးရေးတပ်ဖွဲ့တွေကအဲ့ဒီပရာကျုတ်ခီရီကန်ပြည်နယ်မဲမျိုးနယ်တွေကတော်လန့်တနေရာမှာကင်းလေဆောက်ကြရနေတရားမဝင်မြန်မာ18ယောက်နဲ့လမ်းပြ3ယောက်စုစုပေါင်း21ယောက်ကိုဖမ်းမိတာဖြစ်ပါတယ်အဲ့ဒီ22ဦးထဲမှာယောက်ျားလေးက17ယောက်အမေလေးက9ယောက်နဲ့လမ်းပြ3ယောက်စုစုပေါင်း22ဦးပေါ့ဗျာအဲသူတို့တွေကမြန်မာနိုင်ငံမှာသူနေပြည်တော်တို့မန္တလေးတို့အဲ့ဒီဒေသတွေကလာကြပြီးတော့သူတို့ကထိုင်းနိုင်ငံကိုဖြတ်ပလာကျုတ်ခီရီခံကိုဖြတ်ပြီးတော့မလေးရှားနိုင်ငံသူခီးရှည်ထွက်ခွာကြဖို့သွားရောက်ကြဖို့ရည်ရထားတယ်လို့ထွက်ဆိုကြတာရှိပါတယ်။21ရက်ကိုရှာပွေးတဲ့အခါမှာအောင်ပိုင်စုစုရဲ့ကြောပိုးကြီးကပုံမှန်ထက်ပိုပိုတဲ့အလေးချိန်ရှိနေတာကိုမတင်ကားလို့စစ်ဆေးကြည့်တဲ့အခါမှာမူရစီ1ကီလိုနဲ့စိတ်ကြွစီအလုံးကြီး2000ကိုဖမ်းမိခဲ့ပါတယ
်။အလားတူတနေ့တည်းမှာပဲတက်ပြည်နယ်မလမမြို့နယ်မဲချလောင်းကျွော်ဘက်မှာလည်းထိုင်းစစ်တပ်ကကင်းလဲ့နေတဲ့တရားမဝင်မြန်မာတွေလိုက်ပါလာတဲ့ကားတစ်စီးကိုတွေ့ခဲ့ပါတယ်။စစ်တပ်ကဖမ်းဆီးဖို့လုပ်နေချိန်မှာကားပေါ်ပါလာသူတချို့ဟာတောင်ရင်မြစ်ကိုဖြတ်ပြီးထွက်ပြေးသွားခဲ့တယ်ဆိုပြီးအမှတ်3531ခြေမြန်တက်ရင်ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်ဒီထဲကတော့တယောက်ကိုဖမ်းမိခဲ့တယ်ဆိုပြီးဦးမိုးကျိုးကဆိုပါတယ
်တရားမဝင်မြန်မာ10ယောက်စီးနှင်းလိုက်ပါတယ်ကားစီးကိုကင်းဆဲ့လာတဲ့တိုင်းလူရေးတပ်ဖွဲ့ကမတင်ကားလို့ရက်တန့်ဆစ်သေးတဲ့အခါမှာကားနောက်ခံရသူတွေကထွက်ပြေးသွားကြတဲ့အတွက်မြန်မာ9ယောက်ထွက်ပြေးသွားတယ်ကားစီးကမှထိုင်နေ10ယောက်ဖမ်းမိခဲ့တာရှိပါတယ်
အခုရက်ပိုင်းမှာပဲထိုင်းမြန်မာနယ်စပ်ကနေတဆင့်မလေးရှားနိုင်ငံအထိခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေကိုတရက်ချားနီးပါးလောက်ဖမ်းမိနေပြီးအများစုကတော့မြန်မာနိုင်ငံမှာအလုတ်ကန်ရှားပါမှုနိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေကြောင့်ထွက်ပြေးလာကြသူတွေဖြစ်တယ်လို့လည်းသိရပါတယ်ရှင်